ာပါရှင်2015ရွှေကောက်ပွဲမှာအနိုင်ရခဲ့ပြီးတော့ပထမဆုံးချိန်လွတ်တော်တက်ကြမဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေနဲ့သွားတက်ရှင်တွေကိုမိတ်ဆက်ပေးလာတာဒီကနေ့မှာတော့အောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တို့ကနေပြီးနိုင်ငံရဲ့ဥပဒေပြုရေးတွေမှာပါဝင်တော့မဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တုံးနဲ့အရင်မိတ်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာအောင်မြင်နေတဲ့ရွှေနန်းတော်စိန်နန်းတော်ရတနာဆိုင်ပိုင်ရှင်ဒေါက်တာတော်တက်တက်ခိုင်က2015ရွှေကောက်ပွဲမှာ NLD ပါတီရဲ့တကုံမဲဆန္ဒနေကနေပြီးတော့ပြည်သူလွတ်တော်နေရာအတွက်ရွေးချယ်ခံရပါတယ်သူကလက်ရှိမှာပြည်တော်စုလွှတ်တော်ရဲ့ဒုတိယနိုင်ငံကဖြစ်တဲ့ဥနန္ဒကျော်စွာကိုရှင်ပြိုင်ပြီးတော့အနိုင်ရခဲ့သူလည်းဖြစ်ပါတယ်။အောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့အတွက်နိုင်ငံရေးကိုစီးပွားရေးလိုပဲရေရှည်စီမံကိန်းတွေနဲ့အတူအများအကျိုးအတွက်လှုပ်သွားနိုင်ဖို့အတွက်သူပြင်ဆင်နေတာနဲ့ပတ်သက်ပြီးတော့ကျွန်မကိုအခုလိုပြောပြထားပါတယ်ရှင်။
ဒီတို့တွင်းလေးပြင်ဆင်တာမဟုတ်ဘဲနဲ့တော့ကျွန်မကတော့တောက်လျှောက်ပြင်ဆင်တာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီအလုပ်ထဲမှာလည်းအနှစ်20ကျော်လှုပ်လာတယ်အဲပြီးလို့ရှင်ဒီလုပ်ငန်းရှင်အနေနဲ့လည်းကျမတို့ပြုပြင်စရာမြင်တာတွေအများကြီးရှိတယ်ပေါ့နော်စီးပွားရေးရပြုပြင်ရမှာတွေလည်းရှိတယ်အဲနောက်တစ်ခုကကျမဒီအသင်းဖွဲ့တွေမှာနိုင်ငံတကာစီးပွားတွေမှာတွားရင်းနဲ့လည်းကျမဒါတွေကလေ့လာစရာအတူယူစရာပြန်အသုံးချစရာတွေရှိတယ်ပေါ့နော်အဲတော့လက်တလုံးကတော့ကျမကတော့ဒီပါတီကပေးထားတယ်လေဖတ်စရာတွေပေါ့နော်ကျမဖတ်အဲ့ဒါလည်းဖတ်နေပါတယ်အဲပြီးလို့ရှင်ကျမတို့ ADB တို့ World Bank တို့ကနေပြီးတော့လေအခုလက်ရှိအစိုးရလက်ထက်မှာပေါ့နော်တိုင်းပြည်ကိုကြံ့ကြံ့ပေးထားတာတွေရှိတယ်လေ။နောက် private sector development framework တို့ပါလို့အဲ့လိုစာတမ်းတွေထွက်တာကျွန်မအဲ့ဒါတွေလေ့လာနေပါတယ်ရှင့်။နောက်တစ်ခုကကြတော့ MDRI လေ။ဒီ MDRI ကနေပြီးတော့မှဒီ Asia Foundation တို့ပါလို့နဲ့ပူးပေါင်းပြီးတော့မှသူသေသနာပြုထားပြီးတော့မှမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်တို့ပါလို့နော်ဒါမျိုးတွေကိုလည်းကျွန်မလေ့လာနေပါတယ်ရှင့်။အဓိကတော့စာဖတ်နေတယ်ပေါ့နော်။ပြီးလို့ရှိရင်ပါတီထဲမှာလည်းဒီပါတီကဖိတ်တဲ့အခမ်းအနားတွေပေါ့နော်ဒီတင်နန်းတွေအစည်းအဝေးတွေအခုံတာတွေတက်နေပါတယ်ဘာဖြစ်လို့လဲဆိုပါတီတွဲမှာလည်းဒီအချင်းချင်းရင်းရင်းနှီးနှီးနဲ့ပူးပေါင်းဆောင်ရွက်လို့ရအောင်ဆိုပြီးတော့မှကျွန်မအဲ့လိုစူးစမ်းပြီးတော့မှလုပ်နေပါတယ်ရှင်
ဒီကုမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကမြမဆက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့တွဲဘက်အတင်းအကျပ်မှုတာဝန်ယူထားသူတို့ဖြစ်တယ်လို့မြမနိုင်ငံရွှေလုပ်ငန်းရှင်ကြီးများအသင်းမှလည်းခေါင်းဆောင်သူတို့ဖြစ်ပါဝင်ပါတယ်ဒါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကဏ္ဍတွေပိုးပြီးတော့မြင့်မားလာစေဖို့အတွက်လွှတ်တော်တွေကနေကြိုးပမ်းသွားခြင်းနဲ့ဆရသူရဲ့ဆန္ဒကိုလည်းအခုလိုပြောပြထားပါတယ်ရှင်
။ပုဂ္ဂလိကကဏ္ဍအခက်အခဲရှိတာတွေတော့ဒါတွေဖြည့်ရှင်းနိုင်ဖို့ပေါ့နော်။အဲဆိုလို့ရှိရင်စီးပွားရေးပြုပြင်ပြောင်းလဲမှုကိုဦးတည်တဲ့ကျွန်တော်တို့ဒီစီးပွားရေးနဲ့သက်ဆိုင်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုလို့ပို့လို့အတွက်ကိုလိုအပ်နေတဲ့စီးပွားရေးနဲ့ဆိုင်တဲ့ဥပဒေတွေပေါ့နော်။ဒါမျိုးလေးတွေကိုကျွန်တော်တို့ပို့ပြီးတော့မှပါဝင်နိုင်မယ်လို့ကျွန်မယုံကြည်ပါတယ်ရှင့
်ဒေါက်တာတော်သက်သက်ခိုင်ကအမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်များအသင်းကိုဦးဆောင်ခဲ့သူတူလည်းဖြစ်ပါတယ်အခုဆိုရင်အမျိုးသမီးတွေစီးပွားရေးမှာဦးဆောင်ပါဝင်လာနိုင်ဖို့အတွက်စိန်ခေါ်မှုတွေရှိနေတယ်လို့မြန်မာနိုင်ငံရဲ့စီးပွားရေးလောကတစ်ခုလုံးမှာစိန်ခေါ်မှုတွေရှိနေသေးပဲဆိုပြီးတော့ရှင်းပြထားတာကိုလည်းကျွန်မတို့နားထောင်ကြည့်ရအောင်ပါရှင
်အမျိုးသမီးတွေအတွက်တည်ဆန့်စိန်ခေါ်မှုတွေလည်းရှိပါတယ်ရှင့်ဒါပေမဲ့အဲ့ထက်ပိုတာကဘာလဲဆိုလို့ရှင်ဒီစီးပွားရေးကဏ္ဍကြီးတစ်ခုလုံးပေါ့နော်ပုဂ္ဂလိကကဏ္ဍကြီးတစ်ခုလုံးရဲ့စိန်ခေါ်မှုကပိုကြီးပါတယ်ရှင့်ဥပမာထားပါတော့ဒီငွေရင်းနှီးရနိုင်မှုတို့เนาะဒီနည်းပညာရနိုင်မှုတို့နိုင်ငံတကာဈေးကွက်ကိုရအောင်လို့တို့เนาะစသဖြင့် market ဒီကွာဈေးကွက်ရဲ့သတင်းအချက်လက်ပြီးဈေးကွက်ဝင်တဲ့ပစ္စည်းတွေထုတ်လုပ်နိုင်ဖို့လို့အတွက်ဒီကုမှလည်းတကယ်ကိုအစင်းနှင်းဖြစ်တဲ့ပစ္စည်းတွေသုံးဖို့ဝန်ဆောင်မှုတွေပေါ့เนาะဒါတွေဈေးကွက်ကလိုအပ်တာတွေကိုလုပ်ဖို့လို့ဒါတွေအများကြီးကျွန်တော်တို့အကူအညီလိုနေပါတယ်ရှင့်ပြောမယ်ဆိုလို့ရှင်တော့ဟိုတရားရာဂိုင်းလုံးနှိပါကကျွန်တော်တို့ SME စီကြီးပဲဖြစ်တော့လေဆိုလို့ရှင်ဒီအသေးစားအလစားစီးပွားရေးလုပ်ငန်းတွေတိုးတက်ဖွံ့ဖြိုးဖို့အတွက်ကိုဒီအစိုးရကနေဦးဆောင်ပြီးတော့မှဒါ institutional support ပေါ့နော်အဲဒီလို agency တည်ထောင်ပြီးတော့မှဒီနိုင်ငံတကာရဲ့ဒီ technical assistance တွေယူပြီးတော့မှဒါစီးပွားရေးလုပ်ငန်းတွေအောင်မြင်လာအောင်ဒီဝိုင်းဝန်းကူညီပံ့ပိုးပြီးတော့မှတဖြည်းဖြည်းနဲ့ကျမတို့ကလောက်တာကင်တာရှိတဲ့စီးပွားရေးဝန်ကျင်ကြီးဖြစ်အောင်ကျမတို့တည်ထောင်ရမှာပါရှင
်တဒရှင်တွေကိုနောက်ထပ်မိတ်ဆက်ပေးခြင်းတွေတူတူကတော့ရန်ကုန်တိုင်းဒေသကြီးအတွက်ရွေးချယ်ခံရတဲ့လွှတ်တော်ကိုယ်စားလှယ်မတ်ချီပြားပါမတ်ချီပြားကတော့ချက်လေးချက်နဲ့အတူဒီလွှတ်တော်ရဲကိုသွားဖို့အတွက်ပြင်ဆင်နေရတဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပြထားပါတယ်ရှင်
နံပါတ်1ကကျမတို့ဒီအခုတန့်ရှင်းနဲ့လုပ်ရင်းနဲ့တည်လာမြင်လာပြီးတော့လက်တွေ့ကြကြပေါ့နော်တိုင်းပြည်ဒီကျမတို့ရန်ကုန်တိုင်းကိုဘယ်လိုမျိုးတန့်တန့်ရှင်းရှင်းနဲ့ develop ဖြစ်အောင်လုပ်မလဲဆိုတဲ့ကိစ္စပေါ့နော်နောက်တစ်ခါကျတော့ကျမစိတ်ဝင်စားတာကဒီအခြေခံကျောင်းနေကိစ္စပါအခြေခံကျောင်းနေလို့ပြောရင်ကျမဘာကားတို့မူဂျူတို့ပေါ့နော်အဲအဲ့ဒါတွေကအစပေါ့အဲသူတို့ရဲ့စီမံခန့်ခွဲခွင့်လေးတွေပါဘယ်လိုမျိုးဒီကလေးတွေငယ်ဘဝတွေက blue upgrade ဖြစ်အောင်လုပ်ပေးမလဲပေါ့အဲအဲ့ဒါမျိုးလေးစိတ်ဝင်စားပါတယ် အဲ့လိုဒီလောက်ဖို့လည်းရှိတယ်ပေါ့နော်ဟိုစီးပွားရေးကဒီတိုင်းဒေသကြီးတွင်လောက်ပိုင်ဝင်ရတဲ့စီးပွားရေးခန္ဓာတွေမှာတော့အဓိကအားဖြင့်ဥပဒေတွေကိုတည်ပင်းလို့ဥပဒေမျိုးမဖြစ်အောင်ပေါ့နော်ကိုယ်တမျိုးလုပ်လိုက်နောက်တမျိုးလုပ်လိုက်အဲ့လိုမျိုးလေးတွေမဖြစ်အောင်တော့ကျွန်မလိလာနဲ့ကျွန်မစီးပွားရေးအကြောင်းကတော့လိလာထားတာလေးတော့ရှိတယ်ဒါပေမဲ့လက်တွေ့နဲ့အခုဘယ်လောက်လောက်ပိုင်ဝင်ရှိလဲဆိုတာမျိုးတော့လိလာနေသေးပဲရှိပါသေးတယ်နောက်ဆုံးတစ်ခုကကြတော့ကျွန်မဟိုပါပေါ့လူငယ်ခန္ဓာပေါ့လူငယ်ခန္ဓာလေးတွေကိုလူငယ်တွေကို upgrade လုပ်နိုင်မဲ့အနေအထားမျိုးလေးတွေဖန်တီးပေးနိုင်အောင်လူငယ် activity တွေဘလိုလေးတွေလူငယ်အဖွဲ့အစည်းလေးတွေနဲ့ဘလိုလုပ်ရင်ကောင်းမလဲဆိုတာမျိုးတချို့နိုင်ငံတွေမှာရှိတယ်လေလူငယ်အဖွဲ့အစည်းတွေကိုအစိုးရကိုယ်တိုင်ဖွဲ့ပေးထားတာမျိုးအဲအဲ့လိုမျိုးလေးတွေကျွန်မစဉ်းစားထားတာရှိပါတယ
်လွှတ်တော်ကိုယ်စားလှယ်မကြီးပြားကနိုင်ငံရေးမှာအမျိုးသမီးတွေပါဝင်လာနိုင်ဖို့အတွက်ကြိုးပမ်းနေသူတူဖြစ်တာမို့အနာဂတ်မှာလူငယ်အမျိုးသမီးတွေဟာမြန်မာနိုင်ငံရေးမှာပိုးပြီးတော့ပါဝင်လာဖို့အတွက်ကိုလည်းစူးစမ်းသွားမယ်လို့ပြောပါတယ်
အဲ့တော့အမေတော့လူငယ်လို့ပြောရင်မျိုးသားအမျိုးသမီးရောပေါ့နော်ဒါပေမဲ့အဲ့ဒီမှာကျွန်တော်တို့တွေ့ရတာအများစုကအမျိုးသမီးတွေကနိုင်ငံရေးမှာပါဝင်မှုကအားနည်းတယ်ပေါ့နောက်တစ်ခုကအမျိုးသမီးငယ်လေးတွေပေါ့နော်သူတို့ကိုယ်တိုင်ရဲ့စိတ်ထဲမှာတော့မှပဲနိုင်ငံရေးကိုသူတို့ကပါဝင်ပတ်သက်လို့ရပါမလားဆိုတဲ့စိတ်မျိုးရှိတယ်နောက်တစ်ခုကလည်းငါတို့ကသူတို့လိုလုံနိုင်မှာမလားဥပမာအမျိုးသားတွေလိုလုံနိုင်မှာမလားဆိုတဲ့အတွေ့အမျိုးလည်းရှိတယ်လို့ဒီလူငယ်မျိုးသမီးတွေဆိုကျွန်မတွေ့ရတဲ့ဒီနိုင်ငံရေးဝန်ကြီးမှာတွေ့ရတဲ့လူတွေကဟိုတချို့ဆိုလို့ရှိရင်အိမ်အောင်ကြပြီးတော့ဟိုအိမ်အောင်ရေးတာဝန်လုပ်လို့ဆိုပြီးတော့ဒီနိုင်ငံရေးပါတီတွေကိုပြန်ပြီးတော့မလာနိုင်တော့တာမျိုးတွေလည်းတွေ့ရတယ်ဆိုတော့ကျမကတော့တန်တန်းနေမှာတော့အများနဲ့ဒီအမျိုးသမီးတွေနိုင်ငံရေးလို့ပို့အရန်အားပေးပါလေနောက်ပိုင်းမှာလည်းအဲ့ဒီအမျိုးသမီးလူငယ်တွေရဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့လှုပ်ဆောင်နိုင်အောင်လေကျမစဉ်းစားသွားဖို့ရှိပါတယ
်ဒါကတော့ဒုတိယကြိမ်လွှတ်တော်တက်တန်းမှာပထမဦးဆုံးလွှတ်တော်တက်ကြမယ်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်နှစ်ဦးအကြောင်းပါရှင်တကယ်တော့နိုင်ငံတွေမှာအမျိုးသမီးတွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်ပေးတာအပြင်နိုင်ငံရဲ့စီးပွားရေးနိုင်ငံရေးလူမှုရေးကဏ္ဍပေါင်းစုံတွေမှာအထူးပါဝင်ခွင့်ပေးလာတာတွေဟာအရေးကြီးတဲ့အချက်ဖြစ်တယ်လို့အဲ့ဒီနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုလည်းဖြစ်တယ်လို့လူအခွင့်အရေးပညာရှင်တွေကထောက်ပြထားတယ်ဆိုတာကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်နောက်တစ်ပတ်မှာကျမတို့ပြန်ဆုံရအောင်ပါနော်နားဆင်ကြတဲ့သောတာရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါ